Syria နိုင်ငံမှာ IS စစ်တွဲကြွအဖွဲ့တွေထိန်းချုပ်ထားတဲ့ပါမယားမြို့အတွင်းပိုင်းအထိ Syria တပ်ဖွဲ့တွေစနေနေ့ကဝင်ရောက်နိုင်ခဲ့ကြပြီးတော့ရက်ွက်တော်တော်များများကိုပြန်လည်သိမ်းပိုက်နေပါတယ်။ပြည်ထောင်ချေဆိုင် Syria လူခွင့်ရေးစောင့်ကြည့်အကဲခတ်အဖွဲ့နဲ့ဒေသတွင်းသတင်းမီဒီယာတွေကတော့လေကြောင်းကဘုံကျဲတိုက်ခိုက်မှုတွေနဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိခဲ့တဲ့အကြောင်းပြောဆိုခဲ့ကြပြီးအဆောက်အုံတွေကိုဇက်တိုက်ထိမှန်ပောက်ကွဲမှုတွေနဲ့မိခိုးလုံးတွေကိုလည်းနေရာတော်တော်များများမှာမြင်ရတယ်လို့ဆိုပါတယ်။တဲကန္တာရတဲ့ကရှေးဟောင်းမျိုးဖြစ်တဲ့ပမယားမျိုးတင်တိုက်ပွဲဟာစီးရီးယားတပ်နဲ့ရုရှားရဲ့မြေပြင်နဲ့ဝေဟင်တပ်ဖွဲ့တွေကနေကြောရောင်နောက်ခံပေးထားတဲ့ပြည်သူစစ်တပ်ဖွဲ့တွေရဲ့အပြင်းထန်ဆုံးစစ်ဆင်ရေးတစ်ခုဖြစ်တယ်လို့လည်းစီးရီးယားလူခွင့်ရေးစောင့်ကြည့်အကဲခတ်အဖွဲ့ကပြောဆိုပါတယ်။စီးရီးယားလူခွင့်ရေးစောင့်ကြည့်အကဲခတ်အဖွဲ့ရဲ့အဆိုအရတည်င်းလေးဘက်ထိရှိလာပြီးဖြစ်တဲ့ပမယားမျိုးတင်တိုက်ပွဲဟာစီးရီးယားအစိုးရတပ်ဖက်ကဆုံးရှုံးမှုပုံများနေပြီးတော့စနေနေ့ကအနည်းဆုံးတပ်ဖွဲ့ဝင်10ယောက်ကြာဆုံးခဲ့ရတယ်လို့တောက်ကြနေတုန်းကလည်း18ယောက်သေဆုံးခဲ့ရတယ်လို့ဆိုပါတယ်။ကန္နာယသရိုသမီးအဖြစ်တင်စားခေါ်ဝေါ်ကြတဲ့ပမယားမျိုးဟာနှစ်စဉ်ကဘာလဲခီးသွားထောင်ပေါင်းများစွာလာရောက်လဲပတ်လိရှိတဲ့နေရာလဲဖြစ်ပါတယ်။ IS တွဲကြွတွေက2015ခုနှစ်မေလမှာပဲစီးရီးယားတပ်ဖွဲ့တွေလက်ထက်ကနေဒီမျိုးကိုရပ်ပိုင်းတွင်သိမ်းယူခဲ့တာဖြစ်ပြီးတော့နောက်ပိုင်းမှာလဲ UNESCO အဖွဲ့ကြီးကကမ္ဘာရှေဟောင်းအမွေအနှစ်နေရာတစ်ခုအဖြစ်သတ်မှတ်ခဲ့တဲ့မြို့မှာရှိတဲ့ဒီယောမခစ်ကနာမည်ကျော်အထိမ်းအမှတ်ရုပ်ထုတွေတော်တော်များများကိုလဲ IS အဖွဲ့ကဖျက်ဆီးပစ်ခဲ့တာဖြစ်ပါတယ်။